ရန်ကုန်တိုင်းဒေသကြီးတိုက်ကြီးမြို့နယ်အုတ်ကံမြို့မှာမနေ့ကဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေကြောင့်ဒီကနေ့အစောပိုင်းတုန်းကအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့အစ္စလမ်ဘာသာဝင်တဦးသေဆုံးသွားခဲ့ရပါတယ်။ကျန်2ဦးကတော့ရန်ကုန်ပြည်သူ့စေယုံကြီးမှာအရေးပေါ်ကုသမှုတွေခံယူနေကြရတယ်လို့အုတ်ကံဒေသခံရဲစခန်းကပြောပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့အုတ်ကံမြို့ကအကြမ်းဖက်မှုတွေကြောင့်အင်ချေရာကနန်းနီးပါးပျက်စီးသွားခဲ့ရပြီးတော့ဒေသတွင်းနေထိုင်သူ900ကျော်ဟာလည်းနေအိမ်ဆွတ်ခွာပြီးထွက်ပြေးနေကြရတယ်လို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကပြောပါတယ်။အပြည့်အစုံကိုတော့ရန်ကုန်အခြေစိုက် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ရန်ကုန်တိုင်းတိုက်ကြီးမြို့နယ်အုတ်ကံမြို့ကအကြမ်းဖက်မှုကြောင့်အစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ကိုစိုးစောနိုင်တေဆုံးသွားခဲ့ပြီးတော့ကျန်အစ္စလမ်ဘာသာဝင်နှစ်ဦးဖြစ်တဲ့ကိုတင်ဝင်းနဲ့ကိုအစ္စမိုင်တို့ကလည်းအရေးပေါ်ကုသမှုတွေခံယူနေရဆဲဖြစ်တယ်လို့အုတ်ကံမြို့နယ်ရဲစခန်းကတာဝန်ရှိရဲအရာရှိတဦးက VO ရဲ့မေးမြန်းမှုကိုဖြေကြားခဲ့တာ
ပါ။ဟုတ်ပြီ။အမကိုတင်ဝင်းရဲ့ကိုအစ္စမိုင်ရဲ့လက်ရှိအစိုးရမှရှိတဲ့ကိုစိုးစောနိုင်29နှစ်ကတုံးပါပြီ
။မနေ့ကစူပူမှုတွေနဲ့သွေးထွက်တန်ရုံဖြစ်ရတွေအပြီးဒီနေ့အစောပိုင်းမှာလူတဦးတေဆုံးခဲ့ရတဲ့အုတ်ကံမြို့နယ်အတွင်းမှာတော့လုံခြုံရေးအခြေအနေတွေတွန်းပြင်ထားပြီးတော့ဒေသဆိုင်ရာအခြေအနေတွေလည်းတည်ငြိမ်မှုတွေရှိနေတယ်လို့တာဝန်ကြရဲအရာရှိကပြန်လည်ဖြေကြားခဲ့ပါသေးတယ်။မနေ့ကမနေ့အစောပိုင်း9:00လောက်ကဗုဒ္ဓဘာသာကိုယ်ရင်ငယ်တစ်ပါးဖြစ်တဲ့အရှင်ပုံညကိုဇေဝသူမွတ်စလင်မျိုးသမီးတဦးဖြစ်တဲ့မဝင်းစိန်ကမော်တော်ဆိုင်ကယ်နဲ့မတော်တဆပုတ်တိုက်မိရာကနေတောက်လျှောက်ဆိုသလိုဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုပြိပခါတွေစတင်ဖြစ်ပွားခဲ့တာပါ။စူပူလှူရှားပြီးအကြမ်းဖက်လုပ်ရက်တွေမှာပါဝင်ခဲ့တဲ့လူ15ဦးကိုလည်းမြို့နယ်ရဲစခန်းကအမှုဖွင့်ရေးယူထားတာကိုတွေ့ရတယ်လို့လည်းအုတ်ကံမြို့မှာဒုက္ခသည်ရေးကူညီနေတဲ့ BG လူမှုအဖွဲ့စည်းကအုတ်ကံမြို့နယ်တာဝန်ခံကိုတက်ဦးကပြောပါတယ်။စိုက်ကန်နဲ့ပုတ်တိုက်လိုက်တဲ့မဝင်းစိန်ကိုလည်းအုတ်ကံမြို့နယ်ရဲစခန်းကပြစ်မှုအမှတ်112မြင်းဆောင2023ရာဇဝတ်မှုပုံမှန်295နဲ့အမှုဖွင့်ရေးယူထားတာပါ။ဗုဒ္ဓဘာသာအများစုကဒီဒေသအတွင်းမှာရှိတဲ့မွတ်စလင်လူနည်းစုတွေရဲ့နေအိမ်တွေကိုဖျက်ဆီးခဲ့တာတွေလှုပ်ဆောင်ပြီးတော့ဗလီစာတင်ကြောင်ဈေးဆိုင်တွေနဲ့နေအိမ်ချို့ကိုလည်းဖျက်ဆီးခဲ့တယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်ပေးနေတဲ့တိုက်ကြီးဒေသခံကိုတက်ဦးကပြောပါတယ်။
အော်အတူတူဒီနေ့တော့ဈေးဆိုင်23တိုင်းမြို့ပေါ့ဈေးဆိုင်အဲ့ပေါ့သိုးဆိုင်အောင်ပြီးတော့23တိုင်းပြစီတယ်ဘလီအဲနောက်ဘလီတလုံးပေါ့
ဟုတ်ကဲ
့ဘလီတလုံးပြစီတယ်ဟုတ်ကဲ့နောက်ပြီးဘလီစာသင်ကျောင်းအဲ့ပေါ့စာသင်ကျောင်းနှစ်ကျောင်းပြစီတယ်အဲ့ဟုတ်နေ53လုံးနော်အဲ့ဒါကကျွန်တော်တို့မြို့ပေါ့နော
်ဟုတ်ကဲ့မြို့ကမွတ်စလင်ဈေးဆိုင်ပိုင်ရှင်တူနဲ့ဗုဒ္ဓဘာသာဝင်ဇနီးတွေတို့ကတော့မနေ့တုန်းကတိုက်ခိုက်ဖြစ်စီမှုတွေအတွက်တုံ့လုံးမိတဲ့အကြောင်းကိုလည်းပြောပါတယ
်အကြရာကြီးဝင်းနေပါနေ့လက်ကျန်ဒွာကန်နဲ့ဘေးတူကတော့မဟုတ်ပါဘူးဒွာကန်များတာတော်ကနဲ့ဆိုရောက်၄-၅ရက်ပြီ။ဘယ်လိုမှတော့မပြ
ောပြရတာဘူး။ဘယ်လိုလဲမလဲရန်ညုံးမရှိဘူး။ကိုဘုရားဘာသာကိုလောက်ဘိုးရဲ့သူ့ဟာသူမူစလင်လောက်ပြန်တယ်လေ။အကုန်လုံးလက်ရောပြည့်တယ်ကိုလေ။ဒါရီရှင်ပြုပဇင်းခန့်။ပဇင်းခန့်တော့နှစ်ခါရှိပါဘူး
။အုတ်ကံမြို့ပေါ်မှာအပျက်စီးတွေရှိခဲ့လို့အုတ်ကံမြို့နဲ့ဆက်ဆက်နေတဲ့၆တဲပင်ရွာ၊ကျွဲပုံးရွာနဲ့ပဏိပင်ရွာတွေကတော့မိရှုဖြစ်စီးခံခဲ့ရတယ်လို့ကိုတက်ဦးကပြောပါတယ်
။မြို့ကရွာကအဲ၆တဲရွာအချောတဲရ15လုံးကမိအောင်လဲအဲနောက်ကကျွဲဘုံကျွဲဘုံက56လုံးပဏီပင်က9လုံးနောက်ကတော့အဲပဏီပင်မှာ8လုံးအဖြစ်ရှိခံရတယ
်အုတ်ကံမြို့နယ်အတွင်းမှာအခုလိုအကြမ်းဖက်မှုတွေဖြစ်ပြီးတော့တင်းမာနေတဲ့အချိန်မှာပဲအုတ်ကံနဲ့အနီးအနားမှာမော်ဘီကရွှေညဝါဆရာတော်ကြီးကိုတိုင်နှစ်ဖက်လူမျိုးစုတွေကြပြည်လည်မှုရရှိဖို့အတွက်ဂျာဝတ်ညှိနှိုင်းပေးတာတွေကိုလည်းဆောင်ရွက်ပေးခဲ့တာပါနှစ်ဖက်ဘာသာဝင်တွေကြအခုလိုဘာသာရေးပေါ်အခြေပြုထားတဲ့အမုန်းတွေနဲ့ရန်ညှိုးတွေရှိနေရင်တိုင်းပြည်ရဲ့ရှေ့ခီးအတွက်စိုးရိမ်ကြောင်ကြမိတယ်လို့လည်းရွှေညဝါဆရာတော်ကြီးကအခုလိုမိန့်ပါတယ်အဲ့
တော့ဒီလိုဒီလိုဘာသာရေးပြီးပတ်တာဆက်လက်ဖြစ်ပွားနေမှာဆိုနေရာအနှံ့အပြားမိကူးပါရင်အလိုလည်းမတတ်နိုင်တော့ဘူးအဲ့ဒါဆိုလို့ရှိရင်နောက်ပြလဲသွားမယ်လမ်းကြီးကြီးကအချိုက်ဖြစ်ဆုံးတော့ဘောအဲ့တော့ပြောချင်တာစေမနာအောင်မင်းတို့ပြန်ရောက်ရှင်လားအဲ့လိုလာလို့မီးတွေကိုအဲ့ဒီမနာအောင်မထိုးတယ်ဒီတည်သွားနေလားဒါဆိုဒီပြိပခါတွေကတည်ခြင်းမှုအစိုးရရှင်မြောက်စီခြင်းလေ
နောက်ဆုံးအချိန်ကြီးတိုက်ကြီးမြို့ပေါ်မှာရှိတဲ့စစ်တပ်နဲ့ရဲတွေကပဲဒေသရင်းလုံခြုံရေးတွေကိုအဓိကတာဝန်ယူထားပြီးတော့စုပုံမှုတွေထပ်မဖြစ်အောင်လုံခြုံရေးကိုထိန်းသိမ်းနေတယ်လို့လည်းအုတ်ကံဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့မလတုန်းကလည်းမေဒီယာမြို့မှာတိကြိုက်တည်ဆုံးမှုတွေကြုံခဲ့ရတဲ့အထိစုပုံမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဘူဂရက်ဒေသကြီးနောက်ချမ်းမှာလည်းစုပုံမှုတွေဖြစ်ပွားခဲ့တာပါအဲ့ဒီတော့ကစူပူအကြမ်းဖက်လို့ရအချို့ကိုစတင်ဖန်ပြီးခဲ့တဲ့သူတွေနဲ့ကိုရိုင်းကျူးလွန်သူတွေကိုလည်းအနာပိုင်တွေကအေးအေးမှုတွေဆောင်ရနေတယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကလည်းလူမျိုးရေးဘာသာရေးကိုအခြေခံတဲ့ပြဿနာတွေထပ်မဖြစ်ဖို့နဲ့လူမျိုးရေးဘာသာရေးကိုအကြောင်းပြုပြီးတော့စူပူအောင်လှုံ့ဆော်တဲ့သူတွေကိုဥပဒေအရထိထိရောက်အေးအေးယူသွားမယ်ဆိုပြီးတော့လည်းတရားဝင်ပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ